Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကနေ2015ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓပူးနေ့ညနေပိုင်းအသံလွှင့်စီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိကလိုင်းဒိုမီတာ16.25ဒုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါရွှေပြောင်းဒုက္ခတဲ့36,000တို့ကိုခွဲဝေလက်ခံကြဖို့ဥရောပအဖွဲ့ဝင်နိုင်ငံတွေကိုဥရောပသမဂ္ဂအကြီးအကဲကတိုက်တွန်းလိုက်ပါတယ်အမေရိကန်နဲ့အီရန်ကြားမှာနျူကလ িয়ার ရေးကာလွဲလို့တခြားကိစ္စဆွေးနွေးစရာအကြောင်းမရှိဘူးလို့အီရန်ဘာသာရေးကောင်ဆောင်ကပြောဆိုလိုက်ပါတယ်မြန်မာပြည်မှာတော့ရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအဖြစ်အပျက်စာချုပ်လက်မှတ်ရေးထိုးကြဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုသမရဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့ဒီကနေ့နေပြည်တော်မှာစတင်လိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့သမရဦးသိန်းစိန်တို့ကြားအပြစ်ခတ်ရဲစဲရေးစာချုပ်ဆွေးနွေးနေတာဘလို့ရလက်တွေရှိနေပါသလဲဆိုတော့သတင်းကိုနားဆင်ရဖို့ရှိသလိုဒီလိုငြိမ်းချမ်းရေးဆွေးနွေးနေချိန်မှာပဲတိုင်းရင်းဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာဘာကြောင့်ပါလဲ
တိုက်ပွဲဖြစ်တဲ့အကြောင်းရင်းကတော့ဒီကလေးလာစံပယ်လိစံမတီးရဲ့ဆွေရကတိုင်းအားထုံးမှန်ပူချထားတဲ့ရဲ့လက်ရည်
တအောင်းပလောင်ဖွဲကဘူကြီးတားအိုက်ကျော်ပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပိုင်းမှာလည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူ့ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုမတရားအသိအညာခံထားရတဲ့အဖွဲ့အစည်းတွေနဲ့မပတ်သက်ဖို့အထူးသတိပေးတားမြစ်ချက်ထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်နဲ့ကိုရန်နိုင်တို့ကတင်ပြပေးမှာပါရှင်
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂရိအီတလီနဲ့ဟန်ဂရီနိုင်ငံတို့အနေနဲ့ရွှေပြောင်းဒုက္ခသည်အရေးမနိုင်မနှင်းဖြစ်နေတာကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်36,000တို့ကိုခွဲဝေလက်ခံကြဖို့ဥရောပသမဂ္ဂအကြီးအကဲဂျင်းကလော့ဂျန်ကာကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်အရေးကိုစီးစီးလုံးလုံးနဲ့ရင်ဆိုင်ဖြေရှင်းကြဖို့မစ္စတာဂျန်ကာကဒီကနေ့ဗုဒ္ဓဟူးနေ့ဥရောပပါလီမန်မှာမင်ကွန်းပြောစင်မှာထည့်သွင်းပြောဆိုခဲ့တာပါ။ဥရောပသမဂ္ဂအဖွဲ့ဝင်22နိုင်ငံတို့အနေနဲ့အရေးပေါ်ခိုလုံနိုင်တဲ့နေရာတွေကိုဥပဒေနဲ့ညီကြံ့ကြာခြင်းမရှိဘဲဆောင်ရွက်ပေးရမယ်လို့လည်းသူကပြောပါတယ်ကျွန်တော်တို့ဥရောပသားတွေအနေနဲ့ဒုက္ခတဲ့အဖြစ်ဘာကြောင့်ခလုံးခွင့်ပေးရတယ်လဲဆိုတာနဲ့နိုင်ငံရေးခလုံးခွင့်မူလအခွင့်အရေးတို့ဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဘယ်တော့မှမေ့ပျောက်ပြမှာမဟုတ်ဘူးလို့လည်းဥရောပသမဂ္ဂအကြီးအကဲကပြောခဲ့ပါတယ်ဥရောပပြည်ထရေးဝန်ကြီးတွေအနေနဲ့နောက်သတင်းပတ်ထဲကျင်းပမဲ့ဥရောပသမဂ္ဂပြည်ထရေးဝန်ကြီးတွေရဲ့ညီလာခံမှာဒုက္ခတဲ့ပြန်လည်နေရာချထားရေးအစီအစဉ်ကိုတင်သွင်းချဖို့ကိုလည်းတက်ဆက်ထဲမှာပဲတိုက်တွန်းခဲ့ပါတယ်ရွှေပြောင်းဒုက္ခတဲ့တွင်နိုင်ငံရေးခလုံးခွင့်လျှောက်ထားစဉ်ကာလအတွင်းအလုံးလုံးကိုင်ခွင့်ပေးမယ်လို့မျှော်လင့်ထားတဲ့အကြောင်းလည်းမစ္စတာကာကပြောဆိုခဲ့ပါတယ်ဒုက္ခတဲ့အရေးလိုမျိုးနောက်ပိုင်းကာလတွေမှာရင်ဆိုင်ရနိုင်တဲ့အခြေအနေတွေအတွက်အရေးပေါ်ရန်ပုံငွေတရက်ထူထောင်ဖို့ကိုလည်းမျှော်လင့်တဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုပြီးဝင်ရောက်ရွေးခံဖို့ကြိုးစားနေတဲ့ Hillary Clinton ကသူနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကိုပိုင်အီးမေးလ်စာပါကိုအသုံးပြုခဲ့တာဟာအမှားဖြစ်တယ်လို့ပြောလိုက်ပါတယ်။သူမအနေနဲ့အီးမေးလ်စာနှစ်ခုကိုအသုံးပြုခဲ့တဲ့အကြောင်းတစ်ခုကိုကိုယ်ရေးကိုယ်တော်ကိစ္စအတွက်ထားပြီးတစ်ခုကိုတော့နိုင်ငံသားရေးဝန်ကြီးဌာနအလုပ်အတွက်အသုံးပြုခဲ့တဲ့လို့ Miss Clinton ကအင်္ဂါနေ့ညကသူမရဲ့ Facebook စာမျက်နှာကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီကိစ္စအပေါ်သူမအနေနဲ့တောင်းပန်ပြီးအပြည့်အဝတာဝန်ကြောင်းဒါပေမဲ့သူမရဲ့ကိုယ်ပိုင် email အသုံးပြုတာဟာယူသားစွာအသုံးပြုခဲ့တာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးဌာနစီးမင်းလေးအရာလည်းခွင့်ပြုထားတယ်လို့ပြောပါတယ်။ဒီကိစ္စကခက်ခဲရှုပ်ထွေးတယ်ဆိုတာသူတိကျောင်းအစောပိုင်းကမေးခဲ့တဲ့မေးခွန်းတွေကိုဖြေတဲ့နေရာမှာလဲပို့ပြီးကောင်းဖြေခဲ့တဲ့လို့သူမကပြောပါတယ် ABC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းမှာသူမကဓာတ်ရိုက်တောင်းပန်လိုက်ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ဒီလိုတောင်းပန်တာဟာလွန်ခဲ့တဲ့5ရက်တာကာလအတွင်းသူ့ရဲ့ရည်တည်ချက်ကနေပြောင်းလာတာကိုပြပါတယ်သူအပေါ်သဘောထားကိုပြတဲ့လူလူစစ်တမ်းရလဒ်ဒီဟာတိတ်မကောင်းလာသလိုသူ့အတွက်မဲဆွယ်စီယုံရေးလုပ်နေသူတွေကြားမှာစိုးရင်ချက်တွေရှိလာပြီးတဲ့နောက် Mrs. Clinton ကအခုလိုပြောလိုက်တာဖြစ်ပါတယ်တင်းလာနေတုန်းက AP သတင်းဌာနနဲ့တွဲဆုံမိမြန်ငန်းတွင်သူ့အနေနဲ့ပုဂ္ဂလိက email ဆာဗာအသုံးပြုခဲ့တဲ့ကိစ္စဟာတောင်းပန်စရာမလိုဘူးလို့လည်းပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားအနာဂတ်ဆွေးနွေးမှုတွေဟာကမ္ဘာအင်အားကြီးနိုင်ငံတို့နဲ့ရရှိထားတဲ့နျူကလ িয়ার အရေးသဘောတူညီချက်နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေသာဖြစ်ပြီးတခြားကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးမှာမဟုတ်ဘူးလို့အီရန်ဘာသာရေးကောင်ဆောင်အယာတိုလာအလီခါမီနီကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရနဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေကိုသာအတည်ပြုထားပြီးတခြားနယ်ပယ်တွေ ရီမှာတော့ဆေးဆက်ဆွေးနွေးမှုမရှိသလိုဆွေးနွေးဖို့ကိုလည်းခွင့်ပြုမှာမဟုတ်ဘူးလို့ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲသူ့ရဲ့အင်တာနက်စာမျက်နှာမှာကြေညာချက်ကိုတင်ခဲ့တာဖြစ်ပါတယ်။တခြားကိစ္စတွေအပေါ်အမေရိကန်တို့နဲ့ဆေးဆက်ညှိနှိုင်းရင်အမေရိကန်တို့အီရန်အပေါ်ဩဇာလွှမ်းမိုးဖို့နောက်အမေရိကန်တို့ဖြစ်ချင်တဲ့ဆန္ဒအတိုင်းလိုက်လျောလှုပ်ဆောင်ပေးဖို့အခွင့်အရေးပေးတယ်လို့ဖြစ်သွားနိုင်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ရဲ့အပြောကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာနဲ့ဆိုင်ရင်သဘောထားပြော့ပြောင်းတယ်လို့ရှုမြင်ခံရတဲ့အီရန်သမ္မတဟာဆန်ရိုဟာနီကမနေ့အင်္ဂါနေ့တုန်းကစီးရီးယားပြည်တွင်းစစ်အရေးဖြေရှင်းနိုင်ဖို့အမေရိကန်နဲ့ဆွေးနွေးဖို့အီရန်ဘက်ကအဆင့်အင့်ရှိတယ်လို့ပြောဆိုခဲ့တာပါ။ဒီလိုပြောဆိုပြီးနောက်တနေ့ဒီကနေ့မှာပဲအီရန်ဘာသာရေးခေါင်းဆောင်အယာတိုလာကအမေရိကန်တို့နဲ့နျူကလ িয়ার အရေးကလွဲလို့ဆွေးနွေးစရာမရှိဘူးလို့ပြောဆိုလိုက်တာကမနေ့တုန်းကအီရန်သမ္မတပြောကြားခဲ့တာကိုတုံ့ပြန်တာလို့လည်းရှုမြင်နေကြပါတယ်ရှင်။
ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကစီးပွားရေးလုပ်ငန်းတွေအပေါ်ကောက်နေတဲ့လုပ်ငန်းခွန်နှုန်းတွေလျှော့ချမယ်လို့ကတိပေးလိုက်ပြီးတဲ့နောက်ဗုဒ္ဓနေ့ကတော့ဂျပန်နိုင်ငံရဲ့စုရှယ်ဈေးကွက်ဟာ9နှစ်နီးပါးအတွင်းအများဆုံးတက်လာခဲ့ပါတယ်။ဂျပန်နိုင်ငံရဲ့ Nikkei အညွှန်းကိန်းဟာဗုဒ္ဓနေ့ကဈေးကွက်ပိတ်ချိန်မှာ 9.8 ရာခိုင်နှုန်းတက်ခဲ့ပါတယ်။ဒါဟာ2008အောက်တိုဘာလကစတင်ပြီးတရက်ထဲမှာအမြင့်ဆုံးတက်တာလည်းဖြစ်ပါတယ်။ဒါပြင်အာရှဒေသကအစုရှယ်ယာဈေးတွေလည်းတက်လာခဲ့ပါတယ်။ဟောင်ကောင်ရဲ့ Hang Seng အစုရှယ်ယာတွေ4ရာခိုင်နှုန်းတက်လာသလိုတောင်ကိုရီးယားရဲ့ KOSPI အစုရှယ်ယာဈေးကွက်လည်း 2.8 ရာခိုင်နှုန်းနဲ့ Shanghai Composite Inအညွန်ကိန်းကလည်း 2.3 ခိုင်နှုန်းတက်လာခဲ့ပါတယ်။ဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းကွန်နှုန်းတွေကိုရှင်းနှစ်မှာလျှော့ချသွားမယ်ဆိုတော့ဝန်ကြီးချုပ်ရှင်โซအာဘေရဲ့ကြေညာချက်ဟာယင်းနီးမြုံနံသူတွေအတွက်တော့အားတက်စရာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့လုပ်ငန်းကွန်နှုန်းဟာကမ္ဘာအမြင့်ဆုံးနိုင်ငံတွေကတစ်ခုလည်းဖြစ်ပါတယ်။အင်္ဂါနေ့တုန်းကတော့ Wall Street အစုရှယ်ယာဈေးတွေအခုနှစ်အတွင်းဒုတိယအများဆုံးတက်လာခဲ့ပြီးနောက်ပိုင်းအာရှအစုရှယ်ယာဈေးတွေလည်းတက်လာခဲ့တာပါ။ကမ္ဘာစီးပွားရေးမှာဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးနှေးကွေးလာမှုအပေါ်စိုးရိမ်မှုတွေတိုးလာနေတဲ့အတွက်ပြီးခဲ့တဲ့လတွေအတွင်းမှာတော့ကမ္ဘာအစုရှယ်ယာဈေးကွက်ဟာအတော်လေးကိုလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပါတယ်ခင်ဗျာ
VOA ဘေးကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 16683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညနေခင်းအတွက်မြန်မာနဲ့ဒေသတွင်သတင်းတွေဆက်ပြီးတော့ပြောပြပေးနေပါတယ်ရှင်မြန်မာနိုင်ငံမှာနိုဝင်ဘာလကျရင်ကျင်းပမဲ့ရွေးကောက်ပွဲတွေမတိုင်ခင်တနိုင်ငံလုံးအဖြစ်အခက်ရက်စဲရေးဆန္ဒသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့သမရဦးသိန်းစိန်ကတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်
။ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာငြိမ်းချမ်းရေးမရရှိဘဲနဲ့မဖြစ်နိုင်ဘူးဆိုတာကိုအလေးနဲ့ထားပြီးပြောကြလိုပါတယ်။ဒါကြောင့်တနိုင်ငံလုံးငြိမ်းချမ်းရေးကိုကောင်းမွန်မှန်ကန်တဲ့ဆန္ဒနဲ့ဝိုင်းဝန်းဆွေးနွေးကြဖို့ကျွန်တော်အနေနဲ့ဖိတ်ခေါ်ပါတယ်။အခုစက်တင်ဘာလမကုန်ပြီပါ။လမ်းမရေထုံးနိုင်ဖို့အတွက်ဒီကနေ့အစည်းအဝေးမှာပဲကျွန်တော်တို့အားလုံးညှိနှိုင်းနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါမယ်
။နေပြည်တော်မှာဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲအတွင်းသမရဦးသိန်းစင်ကပြောဆိုသွားတာဖြစ်ပြီးဒါအပြင်ရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုစတင်ပြီးတဲ့နောက်အများပြည်သူရှေ့သမရဦးသိန်းစင်ပထမဆုံးစကားပြောတာဖြစ်ပါတယ်။နှစ်နှစ်နီးပါးကြာနေပြီဖြစ်တဲ့အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ဆိုင်ရာဆွေးနွေးပွဲတွေမှာပါဝင်နေကြတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တရားစင်ကျော်တဲ့က၅ဘွဲ့ရဲ့ကိုယ်စားလှယ်တို့နဲ့သမရဦးသိန်းစင်တွေ့ဆုံနေတာလည်းဖြစ်ပါတယ်။အခုလိုတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့နေပြည်တော်မှာဆွေးနွေးနေကြချိန်မှာပဲတောင်ပလောင်တပ်ဖွဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSC ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တို့နဲ့အစိုးရစစ်တပ်ကြားရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနမဲချောအေရဝန်နဖျားမှာဘုံပေါက်ကွဲမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားသူကတိုက်ခိုက်မှုမှာသူပါဝင်ပတ်သက်တာနဲ့ပတ်သက်ပြီးတော့နောက်ထပ်အသေးစိတ်တွေထပ်ပြောခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။တန်တရားနဲ့အဖမ်းခံထားသူယူဆူဖူမရိုင်လီကဘုံမာတဲ့ကျောပိုးအိတ်ကိုတခြားလူတယောက်လက်ထဲလွှဲပေးခဲ့တယ်ဆိုတာဝန်ခံထားပါတယ်။အဲဒီနောက်လူဟာပေါက်ကွဲမှုမဖြစ်ခင်လေးဒီမှာတည်းနဖျားရှိတဲ့နေရာကနေထွက်သွားသူလို့ယူဆထားပါတယ်။ဩဂတ်လ19ရက်နေ့ကဖြစ်ခဲ့တဲ့ပေါက်ကွဲမှုမှာသူပါဝင်ပတ်သက်ပုံကိုလူမြင်ကွင်းရှိမှာမရိုင်လီကဒီကနေ့ပြန်ပြီးတရုတ်ဖော်ပြဖို့ရဲကအစီအစဉ်ပေးတဲ့နောက်မှာအဲ့လိုပြောလိုက်တာပါ။အ အဲ့ဒီပေါက်ကွဲမှုကြောင့်လူ20ကျော်သေဆုံးခဲ့ပါတယ်။သဘင်ဆုပ်ဖွားခနာကိုအချူးစားခတ်သွဲသွဲနဲ့အဝါရောင်ရှိန်ကြီးဝတ်ထားတဲ့လူငယ်တဦးဟာနတ်ဖျားနားမှာကြောပေါ်ကြီးတစ်လုံးကိုချပြီးပေါက်ကွဲမှုမဖြစ်ခင်လေးမှာတည်းအေးအေးဆေးဆေးထွက်သွားတာကိုလုံခြုံရေးကင်မရာတွေကရိုက်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ဘုံကိုအလွဲပြောင်းလုပ်ပြီးတဲ့နောက်တန်တရာရှိထားသူလူ2ဦးဟာလမ်းခွဲသွားခဲ့ကြတယ်လို့ရဲကပြောပါတယ်။ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးအဒမ်ကာရာဒက်ဆိုတဲ့နိုင်ငံသားတဦးကိုလည်းဖမ်းထားပါတယ်။ဒါမဲ့လည်းဘုံပေါက်ကွဲမှုမှာသူတို့2ဦးပဲနေရာကနေပါတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဘုံလုတဲ့ပစ္စည်းတွေကိုတင်စီရမိတဲ့ဘန်ကောက်မြို့လူနေတိုက်ခန်းတစ်ခုမှာမရာလီရဲ့ DNA အထောက်အထားတွေကိုတွေ့ရတယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ။
လာမယ့်တောက်ချန်နေ့စက်တင်ဘာလ17ရက်နေ့မှာကျင်းပမယ့်စင်ကာပူရွေးကောက်ပွဲမှာတော့လက်ရှိအာဏာရ PAP People's Action Party အနေနဲ့ပထမဆုံးမဲပေးကြမယ့်လူငယ်မဲဆန္ဒရှင်တွေအရေးနဲ့ရင်ဆိုင်ကြရဖို့ရှိပါတယ်။စင်ကာပူလူငယ်အများစုကတော့ PAP ပါတီခေါင်းဆောင်တဲ့စင်ကာပူအစိုးရရဲ့လှုပ်ဆောင်ချက်တွေကိုတာမန်အဖြစ်ချိန်နှက်ကြပြီမယ်လို့လူကြီးတွေလောက်တော့မကြိုက်ကြပါဘူး။လူငယ်မဲဆန္ဒရှင်တွေကလူမှုသဲယူပို့ဆောင်ရေးလူဦးရေဆိုင်ရာစီမံခန့်ခွဲမှုနဲ့အရက်ဖက်လွတ်လပ်ခွင့်တွေအပေါ်မှာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအားရချိနှက်မှုမရှိဘူးလို့စင်ကာပူအခြေစိုက် Black Box Research ရဲ့သုတေသနစစ်တမ်းကဖော်ပြပါတယ်။အာနာယာ PAP ပါတီရဲ့ဆောင်ရွက်ချက်တွေကြောင့်နိုင်ငံစည်းဝါးရေးတိုးတက်မှုကိုလူငယ်မျိုးဆက်သစ်တို့အသိအမှတ်ပြုပေမဲ့နေရေးထိုင်ရေးကုန်ကျစရိတ်ကြီးမြင့်လာမှုနဲ့နိုင်ငံသားသားအလုပ်သမားတွေနိုင်ငံတွင်းမှာအလုပ်လုပ်ကိုင်နေကြတဲ့အပေါ်မှာလည်းစိတ်နှောက်ရှက်ဖြစ်နေကြတာဖြစ်ပါလိမ့်ရှင်။
နမေကျော်ဂီတပညာရှင်ဘွန်ဂျိုဗီရဲ့တရုတ်နိုင်ငံပထမဆုံးဖျော်ဖြေပွဲအစီအစဉ်ကိုတရုတ်ဆိုရကပယ်ဖျက်လိုက်ပါတယ်။ဘွန်ဂျိုဗီဟာအရင်ကတိဘက်ဖုံးတော်ကြီးဒလိုင်လာမားကိုထောက်ခံခဲ့ဘူးတဲ့ဆိုပြီးတော့တာဝန်ရှိသူတွေကမြင်တာကြောင့်ဖြစ်မယ်လို့သတင်းမီဒီယာတချို့ကပြောပါတယ်။ပေကျင်းနဲ့ရှန်ဟဲမြို့တွေမှာနောက်သတင်းပတ်ကြရင်လှုပ်ဖို့စီစဉ်ထားတဲ့ဘွန်ဂျိုဗီဂီတပွဲကိုအကြောင်းအချက်တချို့ကြောင့်ပယ်ဖျက်လိုက်တယ်လို့ပွဲကိုစီစဉ်သူ AG ကုမ္ပဏီကဝေဘိုတရုတ်လူမှုကွန်ရက်မီဒီယာမှာတင်ထားတဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုချိန်ကနေစပြီးတော့သောတာရှင်တွေအတွက်ဗုဒ္ဓဖူးနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးငင်းညာရေးလက်မှတ်ရေးထိုးဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သမရတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးနေကြတဲ့သတင်းကိုနားဆင်ရမှာပါ။ဒီကနေ့နေပြည်တော်မှာရောက်ရှိနေတဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့သမရတို့ဆွေးနွေးကြတာမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် MCA ကိုလာမယ့်လကုန်ဒါမှမဟုတ်အောက်တိုဘာလဇန်မာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့ခန့်မှန်းမှုတွေရှိပေမဲ့တိတိကျကျရလဒ်ကတော့ထွက်မလာသေးပါဘူး။နေပြည်တော်ကအစည်းအဝေးအကြောင်းသတင်းရယူဖို့ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုမိုးစောကိုကိုအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်။
ဒီနေ့ထဲမှာတော့နှစ်ဖက်နှစ်ပြန်လာညှိနှိုင်းကြတာပေါ့ဗျ။ညှိနှိုင်းတော့ကျွန်တော်တို့ဒီတိုင်းရင်းသားခေါင်းဆောင်တွေဘက်ကတော့သူတို့ဒီ ST အဖွဲ့ထဲမှာပါဝင်တဲ့အဖွဲ့18ဖွဲ့ပေါ့လေ။အားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့မူကိုပဲဆက်လက်ဆွေးကြိုင်ပြီးတော့ဆွေးနွေးပါတယ်။နောက်အစိုးရဘက်ကလည်းကျွန်တော်တို့ဒီအစိုးရနဲ့ပထမအပြစ်ခတ်ရက်စဲပြီးသားပေါ့လေ။နှစ်ဖက်ဒီပြည်တော်စုစစ်ကြီးငယ်အစ်င့်မှာအပြစ်ခတ်ရက်စဲထားတဲ့စစ်တပ်ဖွဲ့ကိုပဲပါဝင်လက်မှတ်ရေးထိုးရေးကိုပဲသူတို့ကတင်ပြရလို့ဒါသိရပါတယ
်ဗျအပြစ်ကရစဲရေးအတွက်ဖိတ်ခေါ်တဲ့အထက်ထဲမှာတချို့တိုင်းသားအဖွဲ့တွေကိုကန့်နှုတ်လို့အဖွဲ့တွေမပါဘူးပေါ့လေဆိုတော့အဲ့လိုအဖွဲ့တွေအစည်းအဝေးတက်ရောက်ဖို့ဖိတ်ကြားခြင်းမရှိဘူးဆိုတဲ့အခါကျတော့ဒါနဲ့ပတ်သက်ပြီးတော့အခြေအနေအလားအလာဘယ်လိုရှိလဲခင်ဗ
ျဟုတ်အခုကတော့ကျွန်တော် LDU လို့ခေါ်တဲ့လာအိုဒီမိုကရက်တစ်သမဂ္ဂအဖွဲ့အစည်းနောက် WNO လို့ခေါ်တဲ့ဝအမျိုးသားအဖွဲ့ချုပ်နော် ANC လို့ခေါ်တဲ့ရခိုင်အမျိုးသားကောင်စီဒီအဖွဲ့တွေကလောလောဆယ်အစိုးရနဲ့စီရေးပိပခတွေမရှိတဲ့အဖွဲ့အစည်းတွေဖြစ်တာကြောင့်သူတို့ကတော့ဒီအပြစ်ခတ်ရစေးတဲ့မှာပါဝင်လက်မှတ်ရေးထိုးဖို့မထည့်သွင်းတော့ပဲနဲ့ကျွန်တော်တခါတည်းဒီဘောပေါ့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်တက်ရောက်ဖို့ဆိုပါမှဒီဆွေးနွေးဆုံးဖြတ်ကြရတယ်ဗျနောက်ကျွန်တော်တို့အစိုးရနဲ့လက်တော်ဒီတိုက်ခိုက်မှုတွေရှိနေတဲ့ဒီပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးပေါ့လေကျွန်တော်တို့တအံအမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ပေါ့အဲ့တပ်ဖွဲ့နယ်ကတော့အစိုးရနဲ့ဒီဥရောပမင်းတို့နဲ့တစ်ချိန်ဆွေးနွေးပြီးသားဖြစ်တယ်အဲ့တော့အဲ့ဒီလုပ်ငန်းစဉ်အတိုင်းပဲသူတို့နဲ့ဆက်လက်ဆွေးနွေးမယ်ဆက်လက်ဆွေးနွေးပြီးတော့ပြည်နယ်စစ်ပြည်တော်စုစစ်တော်မျိုးပေါ့ဒီနှစ်ဖက်သဘောတူစာရုပ်ချုပ်ဆိုပြီးမှ NCA ကိုလက်မှတ်ရေးထိုးရေးဆိုတော့ဆက်လက်သွားမယ်ဆိုပြီးမှဆုံးဖြတ်ပါတယ်ဗျနော်ဒီကုကံအဖွဲ့ဖြစ်တဲ့ MNDE ပေါ့လေဒီကုကံအဖွဲ့ကတော့နိုင်ငံတော်သမ္မတရေးနဲ့ MNDE ရဲ့ခေါင်းဆောင်ပိုင်းခေါင်းဆောင်နဲ့တိုက်ရိုက်ဒီပေါ့စကားပြောဆိုနေတယ်စစ်သွေးဆောင်ရွက်နေတယ် ဖြစ်တာကြောင့်မို့သူ့ကိုတော့လက်မှတ်ရေးထိုးရဲမှာမထည့်ပဲနဲ့နိုင်ငံတော်တရားကြီးဒီအစိုးရဘက်ကနေပုံမှန်ပဲဒီကံဆောင်ရွက်သွားမယ်ဆိုတဲ့သဘောထားမျိုးသိရပါတယ်ဗျာ။နောက်ဒီရခိုင်တက်မတော်လို့ပြောတဲ့ AA အဖွဲ့ကတော့လောလောဆယ်သူက KIO ဌာနချုပ်လိုင်စာမှာပဲသူအခြေစိုက်ထားတဲ့အတွက်ကြောင့်မို့ဒီလောလောဆယ်တိုက်ပွဲတွေမဖြစ်ဖို့အတွက်ကတော့ KIO နဲ့ညီညာဆောင်ရွက်ကြဖို့ပေါ့တိုက်ပွဲတွေထိန်းသိမ်းဖို့ဆွေးနွေးတယ်။နောက်ပြတော့မှာဒီအခုလောလောဆယ်ဒီပြစ်ခတ်ရစရေးလက်မှတ်ရေးထိုးရေးထဲမှာ NCO လက်မှတ်ရေးထိုးထဲမှာပါဝင်မဲ့ ALP ပေါ့ရခိုင်လွတ်မြောက်ရေးပါတီနောက်လက်မှတ်ရေးထိုးပဲနဲ့ကျွန်တော်နိုင်ငံရေးဆွေးနွေးပွဲကိုပါဝင်မဲ့ရခိုင်အမျိုးသားကောင်စီအဲ့ဒီအဖွဲ့နှစ်ဖွဲ့နဲ့အဒီရခိုင်တပ်မတော် AA တို့ကိုသုံးဖွဲ့ပူးပေါင်းပြီးတော့ရခိုင်ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ပါဝင်ဖို့အတွက်ကိုလည်းဆွေးနွေးညှိနှိုင်းကြတာရှိပါတယ်ဗျ။
ဒီတနိုင်ငံလုံးပြစ်ခတ်ရစဲရေးအစည်းအဝေးကိုတက်ရောက်ဖို့ဒီဖိတ်ကြားခြင်းမခံရတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီအစိုးရဒီတက်နယ်ရောအပြစ်ခတ်ရစဲရေးအခြေအနေရောဘယ်လိုရှိမလဲခင်ဗျာ
ကျွန်တော်ဒီလိုလက်မှတ်ရေးထိုးတဲ့အဖွဲ6ဖွဲ့ပေါ့လေအဲ့ဒီအဖွဲ့တွေအတွက်ကတော့လက်မှတ်ရေးထိုးပြီးတဲ့တန်တဲ့အဖွဲ့တွေလိုပဲတန်းတူဆက်ဆံဖို့နဲ့စီရေးရာတိုက်ခိုက်တာတွေမလုပ်ဖို့ဆိုတော့လေဒါဘယ်လိုပြောမလဲအာမခံချက်ရယူပါတယ်ဗျနောက်တစ်ချက်ကတော့ဒီလိုလက်မှတ်ရေးထိုးခင်ပါပဲဒီမတရားသိမ်းဥပဒေဖြစ်တဲ့စက်ခွန်တစ်ကိုပယ်ဖျက်ဖို့ဆိုတာလည်းသဘောတူတယ်လို့သိရပါတယ်ဗ
ျအခုကဒီအစိုးရနဲ့ဒီဘက်က ST အကြားမှာဟိုရရှိခဲ့တဲ့သဘောထားပေါ့နော်
ဟုတ်ကဲ့အခုသိရတဲ့လောက်ကတော့သူပြည်ပြရဲ့တရားသိရတဲ့လောက်ဆိုရင်တော့ကျွန်တော်ဒီလက်မှတ်ရေးထိုးရေးကိုကတော့ဒီလ29ရက်နေ့ကနေအော်တိုဘာလပထမပတ်တွင်မှာဆောင်ရွက်ကြဖို့ဆိုတော့လည်းနှစ်ဖက်အကြံအပြင်သဘောတူထားတယ်ပေါ့လေအခုနောက်ဆုံးရရှိထားတဲ့အခြေအနေရဆိုရင်တော့သိရတဲ့လောက်ဆိုရင်တော့အော်တိုဘာ1ရက်2ရက်3ရက်ပေါ့ဒီကျပိုင်းတွေတွင်မှာဖြစ်နိုင်ပေါ်ရှိရလို့လည်းသိရပါတယ်ဗျ
ဒါကတော့နေပြည်တော်ကိုရောက်ရှိနေတဲ့ VOA သတင်းတော့ကိုမိုးစော်ကိုကိုအောင်ကဆက်တယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့အပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးနိုင်မှုနိုင်ငံတော်သမ္မတဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေချိန်မှာပဲတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကဖြစ်ပွားနေဆဲဖြစ်ပါတယ်ဒီမနက်ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်ကြောင်မဲမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ TNLA တအောင်းပလောင်အဖွဲ့တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ NCA လက်မှတ်ရေးထိုးဖို့သဘောတူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အပါအဝင်ကချင်လူမျိုးရေးအဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်အခြေအနေအပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအင်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရကိုယ်စားလှယ်တွေနဲ့တိုင်းဒေသထိပ်သီးခေါင်းဆောင်တွေအပြစ်ခံရစဲရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးနိုင်ဖို့တွေ့ဆုံဆွေးနွေးနေတဲ့တချိန်တည်းမှာပဲမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ဟာတိုက်ပွဲတွေဖြစ်ပွားနေခဲ့တာပါဒီကနေ့မနေ့ဖက်မှာရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်နဲ့ကြောင်မဲမြို့နယ်ဘက်မှာ TNLA တောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားနေစေလို့ TNLA ပြန်ကြားရေးရာရှိဗိုလ်ကြီးတန်အကျော်ကအခုလိုပြောပါတယ
်ဒီမနေ့6နာရီခွဲလောက်ကတကယ်လို့ခုနကကျောင်းတပ်ကတော့တင်းရတင်းနေစရာစရာတော့တမတ်ကူကူနဲ့တမတ်မတူဖြစ်တယ်ဒီနေ့ဖြစ်တာတော့ဒီဒီခါကြတော့ဘယ်လိုမျိုးကြည့်ရမလဲကမနေ့7နာရီကနေ7နာရီခွဲကြောင်မဲမြို့နယ်တရားပေါင်းစာကြီးရောနေမှာလုံးကဲကတော့ကိုရှိခုနဲ့သူရဘရတမကူကူနော်အဲ့မှာနိုင်ဝဲလောက်တက်ဝဲဖြစ်တယ်အဲ့မှာတိခါကြဆုံးမော်လည်းဒီလိုမျိုးရှိဘူးသူရတပ်ကလည်းတူကြတယ်ကြည့်ရတယ်ဒီကုခိုင်ကမှာကျတော့ညနေတနင်္လာကျော်ကျော်နေနေနိုင်တယ်တနင်္လာကစားတယ်တက်ဝဲဖြစ်တဲ့အကြောင်းရင်းကတော့အဓိကလေးလာစံပန်းလေးစားမှတည်းရသူရဘရတိုင်းအဲ့ထမန်ပူချထားတယ်ရဲ့လည်းရခဲ့ဒီထမန်ပြဖြစ်တဲ့ကျလို့နေတဲ့ကိုတစ်ချက်မပေါ်လိုက်လားသိစုတက်ခဲ့တယ်
အခုဖြစ်ပွားနေတဲ့တိုက်ပွဲတွင်ထိခိုက်ကြဆုံးမှုကိုတော့အသေးမပြုတ်နိုင်သေးသလိုအစိုးရတပ်မတော်ပိုင်းမြဝတီသတင်းဌာနကတော့ TNL တပ်ဖွဲ့တွေကနေပန်ဝါရွာနီးမှာရဲသူဦးကိုဖမ်းဆီးသွားလို့နေမြေရှင်းလင်းမှုတွေလှုပ်ဆောင်နေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလစန်းကနေစပြီးတော့ TNL တောင်းပလောင်တပ်ဖွဲ့အခြေပြုလှုပ်ရှားရာကြောင်မဲကုတ်ခိုင်နမ်မတူနန်းဆောင်ဒေသဘက်မှာအစိုးရစစ်တပ်ကနေအင်အားတိုးချက်ချထားပြီးထိုးစစ်ဆင်မှုတွေပိုက်စိတ်တိုက်လှုပ်ဆောင်လာလို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တယ်လို့လည်း TNL ဘက်ကပြောပါတယ်။အလားတူ NCA အပြည့်ရသဘောတူစာချုပ်ကိုလက်မှတ်ရေးထိုးသွားမယ်လို့ဆုံးဖြတ်ထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCSS SSA တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားမှာရှမ်းပြည်နယ်လွယ်လင်ခရိုင်မိုင်းပုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်
စက်တင်ဘာလ9ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့တောင်ကြီးမြို့ဆက်ဆံရေးရုံးတာဝန်ခံဘူမှုဆိုင်ဦးကခုလိုပြောပါတယ်ဒီတပ်မတော်ကတော့ကျွန်တော်ဒီညနေခင်းလေးဆိုပြီးတော့လေကျွန်တော်တို့ဒီစီးတဲ့နေရာကျွန်တော်တတိယနေ့ပိုင်းဆိုတော့လက်ရွတ်နေနေချင်းလေးတွေတော့လိုက်ရှာနေလို့ပေါ့နော်အဲ့လိုဖြစ်သွားတာဒီခိုက်တော့ကြည့်ရတဲ့ပြောတယ
ตำรวจเบิกเงินทุกสิ่งมุ่งดูเชียงยาเต็นเดลุตั้งบ้านเชียงมีตำรวจเย่ตั้งจีมิวเสสสัญญายงตาวงการปุ่มหูสังอุกับเบียวว่าเลยก็เชียงมีเนี่ยพมอขยันช่วยกูมิวเนี่ยเกี่ยงอุกับเชียงลุลายเย่พวกตั้งยินเสนเชียงมิวอยากตีรับเป็นมาเลยยามาตำรวจเบิกเงินทุกสิ่งนี่ระเจ้าเสด็จมาละคนยันนี่กันนี่เชียงเนี่ยที่ไต้ปุ่นรีเปลี่ยนนั่นสวาพี่ป้อนนี่เดลุเกี่ยงอุกับเบียวว่าเลย
และชีพป้อนนี่ระที่ใครมือดีกว่าตีมีผิวหนังดีไปไหมยามาตำรวจเบิกเงินอินอาตัวเช่ทุกสิ่งนี่ได้ในท่าเจ้าแต่กว่าทำมาไม่พี่ป้อนเอาทิ้งทิ้งมือตัวแค่แค่สิ่งนี่ได้ลูกเกี่ยงอุลงงานยินหายพวกกองสองอุดรังค้ากับพี่ป้อนเลยกูเห็นสิ่งโปรเซสมาโน่นนี่แหละเส้นหาในไต้หวันเราไม่ชอบชาในเด็กเนาะแต่ยินได้รีบเบิกเงินในงานเงี้ยส่วนยังจังจะมือเลยกูกูพี่ว่าเงี้ยเนี่ยอะไรบ่
ดีกว่ามาทราบเนี่ยอารมณ์ยักษ์ทำไมแม่มูกคิดจริงดีหรอแต่เราโปรเซสก็สะดวกในยันดากะยามาดีเอกองส่งนั่งจองทิพย์แม่เลยยามาสุยากุสเลพวันเนี่ยตั้งแต่ละนั่งไงที่ดีกองส่งด้วยกันนี่พี่ยังอันสิ่งเล่ามาเยอะทุนนั่งผู้จูบันนี่ใช่ไหมยามาตั้มเราไปกะตั้งแต่ที่ได้รู้มาทุกสิ่งมุดด้วยสิ่งอาตัวเช่นมุดด้วยพิลุกนี่ได้เปล่า
ก็เช่นนี้เนี่ยเช่นนี้เนี่ยเป็นมาไต้ปุ่นดิสเลปเป็นทางนี้เส้นนี้ท่าเจ้าและชิจูบันนี่เนี่ยยิ่งใช้ยิ่งลงงานเสียงโบตันเดียชีนี่เรารู้เลยไต้หน้ากองสองมีอาสุกะชิวมีนี่จ้าวอะไรขมิ้นมีอะไรมาวันเนี่ยทุกสิ่งเพื่อเตรียมไปกองเส้นนี้จริงหรือยังมีแต่จะเตรียมเสมอมาโน้ตมาอยู่กับเนี่ยปัจจัยทุกสิ่งนี้ก็เตรียมเสพนี่มาเลย
สัปดาห์หน้าเราไม่งาสัตว์เป็นพิเศษเลยนี่จะยอมยันแต่จะอาศัยเสนอกูนายวัชรดูมีพิเศษที่นี่กูจะนายจ้าได้ยัยทุเรียนเตรียมเสพไปต่อมาไหมฟิวเอ็มยามาวันยอมยันแต่จะอาศัยเสนอกูเอเชียเซเว่นจูรุกันในพันยูจิชุนายมาเลเซีย
ฟิวเอเมริกันตั้งยังบริบูรณ์ในยันนี้เกมยามาบาดาซีซันนี้กูน่าเสียนี่อาราพิบาร์เองซับบิโร่ได้แข่งปาร์ตี้อันนี้เลือดออกกูจะเล่าในปอมาตามยิ่งเช็ดทุกอย่างในตรีงูเต็มปีเจมาร์เลยมาที่อาทิตย์จีนยาแข่งอะไรพวยจีดีนั่งงานเราโก้เล่นกันสั่งจีนี่เลยอาทิตย์พวยเรียลงงานในกูกูนี่สั่งยาเปียร์งูเจ้าทักเป็นกูนี่อะไรมาลูกจ้าบุอันยูตาดิโมครีซีพวยจูกาตุปาร์ตี้เลือดออกกูจะเล่าในกูอัตุดรีเบตามยิ่งเช็ด ทุกอย่างไล่ไปเลยถ้าเป็นแม่เลยตายยินดีตารีเย่ยิ่งใหญ่ลงงานสินิจาวที่โลกอพยพจีนเนี่ยที่ตาแข็งในไงอพยพจีนปกติที่จะมุ่งเรื่องอะไรชินิบาร์เลยอพยพส่งกูวิวยังงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงง
ေကိုအခုလိုတတိပေးထားတာဖြစ်ပါတယ်။ထောက်ပြန်ချက်မှာလွှတ်တော်ရွေးကောက်ပွဲဥပဒေမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံရပြီးနောက်တည်ဆဲဥပဒေတရရဲ့အရာမတရားအသိဖြစ်ကြေညာခံထားရတဲ့အဖွဲ့အစည်းအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်တယ်လို့နိုင်ငံတော်ကသတ်မှတ်ထားတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်များနိုင်ငံတော်ကိုလက်လက်ကင်ဆန့်ကျင်နေတဲ့တောင်းကျမ်းသူအဖွဲ့အစည်းများသို့မဟုတ်လူပုဂ္ဂိုလ်များနဲ့ဆက်သွယ်ကြောင်းခိုင်လုံတဲ့အထောက်အထားရှိခဲ့ပါကလွှတ်တော်ကိုယ်စားလှယ်အနေနဲ့ရုတ်သိမ်းခံရနိုင်တယ်လို့ပြဌာန်းထားကြောင်းဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်ထုတ်ပြန်ရတဲ့အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကအခုလိုပြောပြပါတယ်
။ PNB နဲ့ရှမ်းပြည်နယ်တွေမှာအပြင်ကချင်းပြည်နယ်မှာရောဒီမွန်ပြည်နယ်မှာရောကဒီဆိုးရိမ်တဲ့အဖွဲ့နဲ့ပြည်ထောင်စခါတွေရှိတယ်။အဲ့ဒါကမှကိုယ့်ဘက်ကပြောမှဆိုမှဖြစ်ရင်နောက်တစ်ခါရွေးကောက်ပွဲသူတို့နိုင်ရင်အဲ့ဒီဟာကိုအကြောက်ကြပြီးထောက်တဲ့အခါမှာကိုယ်လည်းဖြစ်ကတည်းကရုပ်သိမ်းခါရတဲ့အခါမျိုးဖြစ်မှဆိုလို့အဲ့ဒါကြိုပြီးတော့ထောက်ထားတာမဆရာဖြစ်မှာရောတက်မလို့ဆိုရဖြစ်မှာရောတုံးတဲ့အတုံးလုံးတို့ရှိတယ်ဥပဒေကမြို့တို့ပြည်ဆိုစီကာမှုဆိုပြီးတော့မှဥပဒေမြက်ွယ်ပြပြီးတော့ညှဉ်းပြချက်တွေလုံးမင်းနဲ့ဖြစ်ရတာကျွန်တော်ခါပေါင်းများလုံးလို့ပါကြည့်လို့အဲ့လိုဖြစ်ရပေါင်းများလို့ကြိုပြီးတော့ကျွန်တော်ထောက်ထားတာဥပဒေလိုလိုဆွဲဆန့်တာမျိုးဖြစ်မှဆိုလို့အဲ့ဒါမျိုးကျွန်တော်ကြိုတင်ပြီးသတိအဘိုးတွေလောက်တာပါ
လက်ရှိမှာတည်ဆဲလွှတ်တော်ရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒုတိယညွှန်ကြားရေးမှူးတဦးကတော့အခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်ဒါဥပဒေပါ အဲ့ဒါတော့ဟိုအချင်းနေအကြောင်းမျိုးမျိုးပေါ်မူတည်ပါလိမ့်မယ်ခင်ဗျာနော်ဆိုလိုတာကအခုကျွန်တော်တို့ငင်းရဲသွားလက်မှတ်ရထုတ်ဖို့တော့ပေါ့နိုင်ငံတော်တမန်တိုင်းနဲ့ဟိုတနေ့ကဖွဲ့စည်းတယ်တွေ့ရပေါ့နော်အဲ့လိုတွေ့တာကြရောကျွန်တော်တို့ကအဲ့ဒါကြောင့်ဘယ်လိုလုပ်မလဲမှာအဲ့လိုတွေ့တာကြတော့ဒါဘာအတွက်လုပ်တယ်ဆိုတော့ तू ကရွယ်ချက်ရှိတယ်ဒိုးဒီမို့လူလူက तू မဲအနိုင်ရရှိဖို့အတွက်ကိုတောင်းတဲ့လူဖွဲ့နဲ့ဒီလိုချိတ်မင်းငါမဲရအောင်တွေ့နေလုပ်ပြီဆိုလို့ချိတ်ဆိုဆက်သွားတယ်ဒီပဲကြီးမတူလေဥပဒေမှာဒီလိုပြထန်းထန်းတာမှန်ပါတယ်သို့တော်လည်းပဲသူ့ရဲ့လုံဆောင်တဲ့ရွေချက်ပေါ်မူတည်ပါလိမ့်မယ
်ကီရောင်စုရွေကောက်ပွဲကော်မရှင်က2014ဇူလိုင်တရက်နေ့မှာထုတ်ပြန်ထားတဲ့ညွှန်ကြားချက်တင့်မြင့်ဆောင်2014ထုတ်ပြန်ချက်မှာပါဝင်တဲ့စာမျက်နှာ8စာပိုက်16အရာရွေကောက်ပွဲအတွက်မဲဆွယ်စည်းရုံးတာမှာတည်ဆဲဥပဒေတရက်ရက်ကိုဖြစ်စီညွှန်ကြားချက်တားမြစ်ချက်တရက်ရက်ကိုဖြစ်စီခွင့်ပြုချက်ပါတတ်မှတ်ချက်သို့မဟုတ်စီကံချက်တရက်ရက်ကိုဖြစ်စီဖောက်ဖျက်ပါကတည်ဆဲဥပဒေရအရေးယူခံရနိုင်တယ်လို့ထုတ်ပြန်ထားတာကြောင့်လွတ်တော်ကိုယ်စားလှယ်အတွေ့အနေနဲ့အခက်တွေ့နေရတာဖြစ်ပါတယ်။လက်ရှိမှာငြိမ်းချမ်းရေးမရသေးတဲ့ကချင်ဒေသမှာတွာလာနေထိုင်မှုအရာလက်နက်ကင်အဖွဲ့အစည်းတွေနဲ့တွေ့ဆုံနေရမှုတွေရှိနေကြောင်းဒီအပေါ်မှာဥပဒေရမထိခိုက်နိုင်ဘူးလို့ထင်မြင်မိကြောင်းကချင်ပြည်နယ်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကဥက္ကဋ္ဌနိုင်ငံကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်။
စိုးရိမ်မှုမရှိဘူးခင်ဗျအဲ့ဒီကိစ္စမျိုးကတကယ်လို့စိုးရိမ်ရမယ်ဆိုရင်သူ့ဒေတာအခြေအနေအရခမားများကတော့ပြည်နယ်တိုင်းမှာကတော့အနေနဲ့အများအားလုံးရှိကြတော့ဒီကိစ္စကိုစိုးရိမ်ရတဲ့အနေအထားမျိုးအနေနဲ့ကျွန်တော်တို့ကယူဆလိုက်ရင်ကျွန်တော်တို့အနေနဲ့သွားဖို့လာဖို့တွေ့ဖို့ဆိုမှုပြောဖို့ဆိုဖို့ကအစခက်ရှိနိုင်တယ်လို့ဒီလိုမျိုးမလဲမချောင်သာလို့တွေ့တာနဲ့မလဲမချောင်သာလို့ပြောကြဆိုကြတာနဲ့မျိုးမျိုးရှိပါလေခင်ဗျာကျွန်တော်တို့နေပါဆိုရင်အဲ့လိုမျိုးဒါဆိုရင်ကျွန်တော်တို့အခုသွားနေတဲ့ဒန်းချောင်းကိုအများကြီးအနောက်အချက်ဖြစ်သွားစေမှာဖြစ်တဲ့အတွက်ကြောင့်အတူတကွပဲလက်တွဲပြီးတော့နေထိုင်ခြင်းနဲ့ဆန္ဒပြင်းပြတဲ့အချိန်တကယ်လည်းလိုအပ်တဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ဆိုရင်မှုမရှိပါဘူးခင်ဗျာ
မဲဆယ်စည်းရုံးမှုနဲ့စုဝေးဟောပြောမှုတွေမှာရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီတန်းချက်တွေကနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်စေတယ်လို့နိုင်ငံရေးပါတီဝင်အချို့ကပြောဆိုနေပေမဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းသာလုပ်ဆောင်မှာဖြစ်ကြောင်းရှော့ပေါပေးဖို့အစီအစဉ်မရှိကြောင်းတရားဝင်ထုတ်ပြန်ပြောဆိုထားပါတယ်
။မမေခါတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဖူးနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရဲ့နေ့စဉ် TV အစီအစဉ်ကို Asia Set 7 ဂျူရူကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလဲကြီးညာပေးပါမယ်ရှင
်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Greece, Italy နဲ့ Hungary နိုင်ငံတို့အနေနဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးမနိုင်မနှင်းဖြစ်နေတာကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်36,000တို့ကိုခွဲဝေလက်ခံကြဖို့ဥရောပသမဂ္ဂအကြီးအကဲကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်အရေးကိုစည်းစည်းလုံးလုံးနဲ့ရင်ဆိုင်ဖြေရှင်းကြဖို့ကိုလည်း Mr. Juncker ကဒီကနေ့ဗုဒ္ဓဟူးနေ့ဥရောပပါလီမန်မှာမင်ကွန်းပြောစဉ်မှာထည့်သွင်းပြောဆိုသွားပါတယ်ရှင်။မြန်မာနိုင်ငံမှာနိုဝင်ဘာလကျရင်ချင်းပမဲ့ရွေးကောက်ပွဲတွေမတိုင်ခင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆံရသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့သမရဦးသိန်းစိန်ကတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။ပြည်ပြည်တော်မှာဒီကနေ့ချင်းပတဲ့ဆွေးနွေးပွဲအတွင်းသမရဦးသိန်းစိန်ကအဲ့လိုပြောသွားတာဖြစ်ပြီးတော့ဒါဟာဖြင့်ရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုစတင်ပြီးတဲ့နောက်အများပြည်သူရှေ့ကိုသမရဦးသိန်းစိန်ပထမဆုံးစကားပြောတာဖြစ်ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်တလီခရိုင်တွင်းကအဓိကလေတပ်အခြေစိုက်စခန်းတစ်ခုကိုအစိုးရတပ်ဖွဲ့တွေထံကနေအစ္စလာမ်မြစ်အစွန်းရောက်တွေသိမ်းယူလိုက်တယ်လို့စီးရီးယားနိုင်ငံပိုင်းရုပ်မြင်သံကြားနဲ့စစ်ရေးလေ့လာတဲ့အဖွဲ့တို့ကပြောဆိုပါတယ်အစ္စလာမ်မြစ်အစွန်းရောက်တွေနှစ်နှစ်နီးပါးတိုက်ခိုက်နေတဲ့အဘူဒူဟာစစ်တပ်လေရင်ခွင်းကနေအစိုးရတပ်တွေဆုတ်ခွာခဲ့ရတယ်လို့ဒီကနေ့စီးရီးယားနိုင်ငံပိုင်းသတင်းဌာနကကြေညာသွားပါတယ်အယ်ခိုင်ဒါနဲ့ချိတ်ဆက်တဲ့အယ်နူစရာတပ်ဦးနဲ့မဟာမိတ်အစ္စလာမ်မြစ်အစွန်းရောက်အဖွဲ့တွေကစစ်တပ်ပိုင်းလေတပ်အခြေစိုက်စခန်းတစ်ခုလုံးနှိပါကိုထိန်းချုပ်ထားလိုက်ပြီလို့ဗြိတိန်အခြေစိုက်ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကလည်းပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကရှားဖောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖက်အင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်ရှင်။အစီအစဉ်မှုကကျမစုမမ။အခုညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.